အိန္ဒိယနိုင်ငံကသူတို့နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံကိုပြန်ပြီးတော့ပို့လိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်တောင်းတဲ့ချီရှိပြီးတော့အိန္ဒိယဆိုရကတော့အဲ့ဒီဒုက္ခတွေတွေကိုအသိအမှတ်မပြုတဲ့အကြောင်းနဲ့ရိုဟင်ဂျာတွေဟာနိုင်ငံလုံးချုပ်ရေးကိုချိန်ချောက်နေတယ်ဆိုပြီးတော့ရှုမြင်နေကြပါတယ်။ဒါအပြင်ရိုက်တာသတင်းဌာနသတင်းဆောင်မကိုအခြေခံပြီးတော့ကုရနိုင်ငံကပြောပြပေးမှာပါ။
အိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တချို့ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီးလို့ထင်ညာလိုက်ပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကြားမှာလဲစိုးရိမ်မှုတွေဖြစ်လာနေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာနေထိုင်တဲ့ဆာယီဒူလာဟာမြန်မာနေဆက်မှုတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကို2020ခုနှစ်မှာထွက်ပြေးလာခဲ့တာပါ။သူနဲ့ဆွေမျိုးတော်ဆက်သူတူဦးဖြစ်တဲ့ဆတ်ဒီယာရာမန်ဟာအာတန်ပြည်နယ်ထဲကအချင်းအောင်တစ်ခုမှာဖမ်းခံထားတယ်လို့သူကပြောပါတယ်။ရာမန်တို့ညီကိုနှစ်ယောက်နဲ့အတူတခြားဆွေမျိုး၈ယောက်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်အိန္ဒိယနိုင်ငံကိုထွက်ပြေးလာခဲ့ကြတာဖြစ်ပြီးတော့2012ခုနှစ်ကဗူဒါအောင်တခုမှဖမ်းခံခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးတော့သူတို့ကိုထောင်ထဲမှာဖမ်းဆီးထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကတော့အဲ့ဒီအချင်းထောင်ကရိုဟင်ဂျာ9ဦးကိုအာနာပိုင်တွေကအိန္ဒိယမြန်မာနယ်စပ်ကိုပို့ဆောင်ခဲ့ပြီးအဲ့ဒီမှာပဲပုံမှန်တိုင်းဆေးစစ်ဖို့အပြင်ကိုထွက်ရချိန်မှာရာမန်ကသူ့ကိုဖုန်းနဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့စာရီဒူလာကပြောပါတယ်။အဲ့ဒီရိုဟင်ဂျာ9ဦးကိုတော့နောက်နေမှာပဲမြန်မာနိုင်ငံဘက်ကိုပထမဆုံးအချိန်လွှဲပြောင်းပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒုက္ခသည်အဖြစ်နဲ့တရားဝင်အသိအမှတ်ပြုထားတဲ့ရိုဟင်ဂျာ 16,500 ရှိပြီးတော့အဲ့ဒီလူတွေကိုနောက်ဆက်တာတွေမတရားဖမ်းဆီးတာတွေပြည်နယ်နယ်ပေးတာတွေမလုပ်နိုင်အောင်ကာကွယ်ပေးနေတယ်ဆိုပြီး UNHCR အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံကတော့သူတို့အနေနဲ့ဒီလူတွေကိုဒုက္ခသည်အဖြစ်အသိအမှတ်မပြုသလိုကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းလက်မခံဘူးဆိုပြီးတော့ပယ်ချထားပါတယ်။အိန္ဒိယနိုင်ငံမှာလာမယ့်မေလချရင်ထွေထွေရွေးကောက်ပွဲကျင်းပဖို့လည်းရှိနေတာကြောင့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့မဟာမိတ်တီအနေနဲ့ရိုဟင်ဂျာတွေကိုပြစ်မှတ်ထားခြင်းအဖြစ်လူတွေရဲ့ထောက်ခံမှုတွေရလာနိုင်တာကြောင့်အခုဆိုရင်ရိုဟင်ဂျာအတော်များများကဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီဆိုယာဟာသူတို့ရဲ့ယက်တီချက်အတိုင်းရိုဟင်ဂျာတွေအားလုံးကိုနိုင်ငံတွင်းကနေပြန်ပို့တာတွေလှုပ်လာတော့မယ်ဆိုပြီးတော့စိုးရိမ်နေကြတာပါ။ဇာယီဒူလာကတော့ဖမ်းခံထားတဲ့သူ့ဆွေမျိုးတွေအပြင်သူနဲ့အတူနေနေတဲ့မိသားစုအတွက်လည်းစိုးရိမ်နေပါတယ
်။ अपना मुल्क में अपना पैदा हुआ था अपना मुल्क में हम चल नहीं पाता तो चलने फिरने के लिए हर जगह में उनको खाने पीने के
ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့မွေးခဲ့ပေမဲ့လွတ်လွတ်လပ်လပ်သွားလာလို့မရပါဘူး။သွားတာလာတာစားတာတောက်တာကအစအားလုံးကကန့်တတ်မှုတွေနဲ့ပါ။ဒီပြဿနာကိုနိုင်ငံတကာအဆင့်မဖြေရှင်းပေးမချင်းကျွန်တော်တို့မပြန်ပါဘူး။ပြန်မယ့်အစားပင်လယ်ထဲမှာပဲအသေးခံလိုက်တာပိုကောင်းပါတယ်
။တို့ဟာအိန္ဒိယနိုင်ငံမှာမွတ်စလင်အများစုနေထိုင်ကြတဲ့တခုတည်းသောပြည်နယ်ဖြစ်တဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်မှာနေထိုင်ကြပြီးတော့အဲ့ဒီပြည်နယ်မှာရိုဟင်ဂျာအရေအတွက်အများဆုံးရှိပြီး 8,000 လောက်ရှိပါတယ်။ဒါမဲ့လည်းအိန္ဒိယနိုင်ငံတွင်းမှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေကပိုပြီးတော့ဆိုးဝါးလာနေပြီးတော့ဂျမူးစစ်မှုလက်မှုကုံတွေကြီးများအတင်းကဆိုရင်တရားမဝင်အခြေကျဝင်ရောက်နေထိုင်သူတွေကိုဖော်ထုတ်ရှင်းလင်းပြတဲ့လှုပ်ရှားမှုတွေလုပ်ဖို့ချိန်ညှောက်လိုက်သလိုအစိုးရအနေနဲ့လည်းရိုဟင်ဂျာပြည်ထနာကိုအခုထပ်ပိုပြီးတော့လေးလေးနက်နက်ကင်တွယ်ဖို့ကိုတွန်းအားပေးလိုက်ပါတယ်။ Rakesh Gupta ဟာဂျမူးပြည်နယ်ရဲ့စစ်မှုလက်မှုကုံတွေကြီးများအတင်းဥက္ကဋ္ဌဖြစ်ပါတယ
်။ If someone becomes a threat to our security,to nation security
ငယ်လူတယောက်ကကျွန်တော်တို့လုံခြုံရေးနိုင်ငံရေးလုံခြုံရေးချင်းချောက်လာပြီးဒါဟုတ်လဲလုံခြုံရေးပွဲတွေကကာဝေးတာမရှိဘူးဆိုရင်တော့ဥပဒေတိုင်လောက်ကြရတာအဆန်းတော့မဟုတ်ပါဘူ
းတရုတ်နိုင်ငံကိုတံပြန်ဖို့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးရာဒိုမင်းဆက်ဆံဖို့ကြိုးစားနေတဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာစစ်သွေးကြွတွေရဲ့အစွန်ရောက်အကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စိုးရိမ်ချက်ကိုသူတို့အနေနဲ့နားလည်တယ်လို့ပြီးခဲ့တဲ့နောက်ပိုင်းကပြောကြားခဲ့ပါတယ်ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ် BJP ပါတီအမတ်ကဗင်နာဂုပ္တာကတော့
ဒီဘာရတီယန်တာပါတီका ये निर्णय है कि जम्मू कश्मीर की परिस्थितियों को देखते हुए हम इनको बाहर निकालेंगे इस पर एक्शन भी हुआ
कि नहीं ये लोंजों ये को ठे तुन सिंसा रे अनी ने तुरो को नाइंगन ने गा नी निन ठोफो चनोरो बीजेपी पार्टी का सोंग फ्यक खेरा फिट बारे
पी गे ने ऑगस्ट ला 25 ये नी का रोंजा मुस्लिम असों यौ डी का यखाई बी ने म्याव पाइन का लोंजों ये केस खान नी को वन यौ टाइ खै खेरा को म्यामा सिट बक का नेमी शिन ले लौया गा नी एरी मा शी दे रोंजा मुस्लिम 9000 लाउ बंगलादेश नाइंगन बक को ठ्व पी गे जा रा फिट बारे ကုလသမဂ္ဂကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲလိုက်ပြီးမြန်မာအစိုးရဘက်ကဒါကိုလက်ခံခြင်းမရှိသလိုရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလည်းအတင်းဝင်အတိမတ်ပြုခြင်းမရှိပါဘူးခင်ဗျာ။